EU နိုင်ငံတွေကအခုဆိုရင်မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေကိုတစ်နှစ်ယာယီရဆိုင်းလိုက်တဲ့အတွက်ပေါ့လေမြန်မာနိုင်ငံမှာဒီရင်းနှီးမြှုပ်နှံမှုတွေတိတိသာတိုးလာနိုင်မဲ့အနေအထားမျိုးတွေတွေ့ရပါလားခင်ဗျာ
။ညစီအောင်မှာတွေ့နေတာကတော့ဂျပန်အဖွဲ့တွေကျွန်တော်မိတ်ဆွေတွေနဲ့လာပြီးတော့သူတို့တီးခေါက်တယ်။ဟိုမလေးရှားအဖွဲ့တွေဆိုလည်းဝန်ဆောင်မှုပဲပေါ့လေဝန်ဆောင်မှုကဏ္ဍပဲမှာလာပြီးတော့တီးခေါက်တယ်။နိုင်ငံသားအဖွဲ့တွေကတဖွဲ့ပြီးတဖွဲ့စင်းစစ်အဖွဲ့တွေအတိုင်းမင်္ဂအဖွဲ့တွေတဖွဲ့ကြီးတဖွဲ့လာနေကြတယ်ဗျာလာနေကြတယ်ဆိုတော့သူတို့ကတော့စနေနာနေတယ်ဆိုတော့ဒီနိုင်ငံသားရင်းနှီးမြှုပ်နှံမှုအတွက်အလားအလာတော့တော်တော်ကိုကြီးမယ်လို့ကျွန်တော်တို့ယူဆပါတယ
်ပိတ်ဆို့မှုတွေကိုယာယီရဆိုင်နေဆိုတဲ့သဘောနဲ့လုံးဝရုပ်သိမ်းနေဆိုတဲ့သဘောကွာမှုအစီအစဉ်နည်းနည်းရှင်းပြပါဦ
းအဲယာယီရုပ်သိမ်းနေဆိုတဲ့သဘောကတော့ဗျာသူကတက်လာပြီးတဲ့နောက်ပိုင်းမှာမနိုင်ငံရေးချင်းပြန်လွှတ်လိုက်တာတို့လာနာပြီးတော့မြေဆုံကကိစ္စရိုက်တွေကိုရပ်လိုက်တာတို့နောက်ပြီးတော့ငွေကြေးကဏ္ဍမှာဖြေလျော့မှုတွေလောက်တာတို့ဆိုရဲဒီအစိုးရရဲ့ခြေလှမ်းနောက်ဆုံးပေါ့လေအီဗီလာတီအန်ရဲ့ရွေးကောက်ပွဲမှာတော်တော်လေးဟိုတစ်ဖက်က NLD ပါတီအနေနဲ့ရွေးခံတော့ဒါအစိုးရအနေနဲ့ပြည်သူ့ဆန္ဒကိုတော့ပေးပြီးတော့လုတ်ဖို့ကွန်ပေးတယ်ဆိုတဲ့သဘောမျိုးဆိုတော့အဆင်ချင်းပိတ်တဲ့ကိစ္စရကိုဖွင့်လို့တဲ့သဘောအများကြီးဖြစ်သွားတယ်ပေါ့လေသို့တော့ဖွင့်လိုက်ပြီးတဲ့အခါကျမှအစိုးရကတော့အမြဲတမ်းပြောနေတာပဲကျွန်တော်ဒီဒီမိုကရေစီဥစ္စာကိုနောက်ကျောင်းပြန်မလှည့်ပါဘူးမလှည့်ပါဘူးတော့ပြောတာပဲသူတို့လည်းသူတို့အနေနဲ့အဲဒီပြောတဲ့ဥစ္စာကိုစောင့်ကြည့်လို့တဲ့သဘောနဲ့ယာယီလို့ပဲပြောတာပေါ့ဗျာအဲယာယီလို့ပဲပြောပြီးတော့အခုဒီကြားထဲမှာတောင်မှဒီ23ရက်နေ့ကျွန်တော်လွှတ်တော်ခေါ်တယ်ဆင်နယ်ဒီကနေပြီးတော့လာဒီလွှတ်တော်ကိုတက်ဖို့မတက်ဖို့ဆိုပြီးတော့အဲဒီကိစ္စတွေရှိတယ်ဆိုတော့သူတို့ကတော့အောင်းမေ့မှာပေါ့ဗျာဟာငါတို့ယာယီပဲလွှတ်လိုက်တာတော်သေးတယ်နောက်ဘာဖြစ်လာအောင်မလဲမသိဘူးငါတို့လွှတ်လိုက်တာတော့မှန်တာပဲဆိုတဲ့သဘောမျိုးတောင်သူတို့သဘောပေါက်သွားနိုင်တယ်ပေါ့အဲဒါသဘောကတော့လွှတ်တဲ့ဥစ္စာကိုယူအရစကားနဲ့ပြောမယ်ဆိုရင်တော့ဒါဆေးဆိုင်ယူတဲ့သဘောပေါ့ဗျာ
နိုင်ငံသားယင်းနှီးမြှုပ်နှံသူတွေဘက်ကကြည့်မယ်ဆိုရင်အခုယာယီပဲဒါရက်ဆိုင်ထားတဲ့အတွက်ပေါ့နော်ဒီယင်းနှီးမြှုပ်နှံမှုတွေအခုလှုပ်တဲ့အခါမှာဒီမြန်မာနိုင်ငံမှာလာလှုပ်ရှင်စိတ်ရှိသူတွေပေါ့လေယုံကြည်စိတ်ချမှုအတိုင်းတာရောဘယ်လောက်ထိရှိနိုင်မလဲခင်ဗျာ
ယုံကြည်စိတ်ချမှုအတိုင်းတာရောဒါတဦးစီတစ်ဖက်စီတစ်ဖက်စီပေါ့လေနောက်တစ်ဖက်စီအနေနဲ့လည်းဟိုဂျပန်အဖွဲ့ရှိမယ်ဥရောပအဖွဲ့ရှိမယ်အမေရိကန်အဖွဲ့ရှိမယ်အင်္ဂလိပ်အဖွဲ့ရှိမယ်နောက်ဒီကျွန်တော်ရှေ့တောင်လာကြနိုင်ငံနေရှိမယ်နိုင်ငံနေတီးတီးရတော့ကို့ယူသဘောနဲ့ကိုအဲ့လိုရှိကြမယ်ပေါ့လေနော်တချို့ကတော့လည်းပဲဟာဒီပြောတဲ့ဖြစ်ပြပေါ်ပေါက်တဲ့ကိစ္စရဲ့ဒီဟာငါတို့တော့ယုံရတယ်ဆိုပြီးတော့အဲ့လိုတော်ပြီးတော့ယုံကြည်တာမျိုးလည်းရှိမယ်ပေါ့လေမသိတဲ့အတိုင်းပဲဂျပန်နိုင်ငံဆိုရင်လည်းပဲသူ့ရဲ့အကျိုးအူတောင်မှလျှော်ပလိုက်တယ်လေလျှော်ပလိုက်တယ်ဆိုတာကတော့နောက်ထပ်ကျွေးစီပါကြီးချီးပေးခြင်းနဲ့သဘောမျိုးလိုထင်ရတယ်ပေါ့ဗျာနော်အဲ့တော့သူတို့အနေနဲ့တော့တော်တော်လေးကိုကျုံစားတဲ့သဘောရှိတာပေါ့လေနော်ယင်းနှီးမြှုပ်နှံတဲ့ပုံစံတွေအနေနဲ့ကတော့ဗမာပြည်ကလည်းတော်တော်များများလာနေကြတယ်ဗျလာပြီးတော့သူတို့ကဲကတ်ကြည့်တယ်တော်တော်များများကတော့ယုံကြည်မှုရှိမယ်လို့များပါတယ
်နောက်တစ်ခုကဆရာရဲ့ဗမာပြည်မှာအခြေခံအဆောက်အအုံရေမီပါညာပြည့်စုံမှုကမရှိတဲ့အခါကျတော့ယင်းနှီးမြှုပ်နှံသူတွေတော်တော်ကောင်းခဲနေရတယ်လို့လည်းပြောကြပါတယ်ဆရာတို့ရော
ပြီးပြတယ်ဆိုတာတကယ်တကယ်ပြောချက်ဆိုရင်ကျွန်တော်တို့ကတရားစစ်တာမရှိလို့ကျွန်တော်တို့မှပြတ်တာမဟုတ်ကျွန်တော်ရှိတဲ့ဥစ္စာကိုသူများကြောင်းစားတာဟုတ်လားသူများရောင်းစားထားတယ်ဆိုတာလည်းပဲကိုကရှိတဲ့ဥစ္စာကိုမသုံးတတ်လို့သူများရောင်းစားတာကိုကကိုသုံးတတ်လာတဲ့အခါကျရင်တော့ကိုကသာကိုသုံးမယ်ဆိုရင်တော့ဒီလိုချုပ်ယွင်းမှုမျိုးရှိမှာမဟုတ်ဘူးပေါ့လေနည်းသွားမှာပေါ့ရောင်းမိတာ commitment နေနဲ့စာချုပ်စာရမ်းအရာရှိအောင်တော့မှနောက်ဖြစ်လာတဲ့ဥစ္စာတွေကိုကသာကိုသုံးနိုင်လားကိုကသာကိုသုံးလာရင်တော့ဒီလောက်အခက်အခဲရှိမှာမဟုတ်ပါဘူ
းဆရာကြီးဦးမောင်တန်းကိုကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ you are welcome